စကိုင်းတိုင်းစကိုင်းမြို့နယ်တာတိုင်းကျေးရွာမှာမတ်လအစောပိုင်းတော့ကဒေသခံပြည်သူ18ဦးအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအလုခွေဝန်ကြီးဌာနကဦးဆောင်ပြီးတော့သတင်းစာရှင်းလင်းပွဲကျင်းပပါတယ်တပ်ဖြတ်ခံရသူတွေဟာကိုလက်အင်္ကာတွေဖြတ်တောက်ခံထားရတယ်လို့အမျိုးသမီးတွေကလည်းမတရားပြုကျင့်ခံရပြီးမှအသက်ခံထားရတဲ့အကြောင်းတင်ဆုံးသွားသူတွေရဲ့မိသားစုဝင်တွေကပြောဆိုထားပါတယ်သတင်းပေးပို့ချက်အပြည့်အစုံကိုတော့ကိုစော်ဝင်းလှိုင်ကပြောပြပေးမှာပါရှင်
စကိုင်းတိုင်းစကိုင်းမြို့နယ်တာတိုင်ကျေးရွာမှာမတ်လ၁ရက်နဲ့၂ရက်နေ့တုန်းကဖြစ်သွားခဲ့တဲ့ဒေသခံ18ဦးအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီး NUG အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနကဒီကနေ့မတ်လ6ရက်နေ့မှာတင်းနေသာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။အဲ့ဒီတင်းနေသာရှင်းလင်းပွဲမှာဒေသခံတွေနဲ့တပ်ဖြတ်ခံလိုက်ရတဲ့မိသားစုဝင်တွေကိုယ်တိုင်ကလည်းအခြေအနေတွေကိုပါဝင်ပြောပြခဲ့ကြပါတယ်။စကိုင်းတိုင်းမြင်းမှုမြို့နယ်ညောင်ရင်ကျေးရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်မ69ဟာမလတရနေ့မနေ့ပိုင်းတော့ကညောင်ရင်ကနေတဆင့်တာတိုင်ကျေးရွာစီဝင်ရောက်စီးနှင်းခဲ့ပြီးဒေသခံတချို့ကိုဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရွာထဲဝင်တဲ့အချိန်တုန်းက PDF တပ်ဖွဲ့တွေလို့ပြောဆိုခဲ့ပြီးတော့ရွာမှာနေထိုင်သူ80ကျော်ကိုဖုံးကြီးကျောင်းထဲမှာပိတ်လောင်ခဲ့တယ်လို့နောက်တနေ့မနေ့မှာတာတိုင်ရွာက15ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ပြောပါတယ်။ရွာထဲဝင်လာချိန်မှာတော်လှန်ရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်တာရှိခဲ့ပြီး PDF ခေါင်းဆောင်ရဲဘော်မိုက်ကယ်ခေါ်ကိုကျော်စောကိုလည်းတပ်ဖြတ်ခဲ့တယ်လို့ဒေသခံတဦးကပြောပါတယ်
။ရွာလူရွာသားတွေနဲ့ဒီတော်လိုင်းရဲဘော်တွေနဲ့အကုန်လုံးရွာထဲဝင်ရှင်းလင်းကြတဲ့အချိန်မှာအဲ့ဒီအချိန်မှာကိုမိုက်ကယ်ရဲ့အလောင်းရွာရဲ့အနောက်ဘက်တုတ်တန်ရဲ့တောင်ဘက်မှာကျွန်တော်တို့ဒါတွေ့ရတာပဲဗျ။ဟုတ်ခြေချောင်းတွေလက်တွေဖြတ်ခေါင်းတွေဖြတ်ပြီးတော့ပက်ပက်ဆက်ဆက်တတ်ထားတာပေါ့။ကိုမိုက်ကယ်ရှိမရောက်ခင်မှာကျွန်တော်ဖုန်းကြောင်းထဲသွားတဲ့ခါမှာပြည်သူတွေကတော့ကြောက်လန့်ပြီးတော့တော်တော်လေးကိုစိတ်ဝင်စားခံစားတဲ့ပုံစံမျိုးတွေပေါ့။ဖုန်းကြီးသုံးပါလေအထက်မှာထည့်ထားတယ်ဒီလူပြည်သားတွေက80ကျော်80မိဘပေါ့ဒါလောင်ထားခဲ့တယ်ပေါ့ရွာထဲနေမီရှင်းနေလို့တဲ့ချိန်မှာအဲအစောကကိုမိုက်ကအလောင်းတွေ့တယ်မြင်းမှုမြို့နယ်ဘက်ကမူးချောင်းချပြီးညောင်ရင်ဘက်တရချံဘက်ကိုတွားကြည့်တော့ပထမ9လောင်းတွေ့ပါပြီအဲ့ဒါကိုတဲပြီးတော့ကျွန်တော်တို့ရွာဒလိရမိတကြိုဖို့လုံကြတယ်ပေါ့ဗျာအဲ့ဒီချိန်မှာပဲသတင်းကြားတာကအလောင်းတွေထပ်တွေ့တယ်ဆိုတော့ကျွန်တော်တို့အဲ့ဒီပထမတွေ့တဲ့9လောင်းရယ်နောက်ထပ်တွေ့တဲ့9လောင်းရယ်အဲ့ဒီဟာကို2ရက်နေမှာပဲကျွန်တော်တို့ဒီဒေတာကန်အဖွဲ့လေးတွေရောသူတို့ပါသူတို့ PDF ခေါ်သလားပကပခေါ်လားသူတို့အဖွဲ့တွေပေါ့ဗျာအဲ့ဒီအဖွဲ့တွေအကုန်လုံးကလည်းဝိုင်းပြီးတော့ဒါကိုစောင့်ရှောက်ကြမိတကြိုလုပ်ပေးကြပေါ့အကုန်လုံးလုပ်ပေးကြပါတယ်ဟုတ
်စစ်ကောင်စီတပ်ဖွဲ့တွေရွာတွေကပြန်ထွက်သွားချိန်ကယ်ဆယ်ရေးလုပ်ငန်းမှာပါဝင်ခဲ့တဲ့တာတိုင်ရွာကန်တို့ပြောဆိုသွားတာဖြစ်ပါတယ်တည်ဆုံးသူတွေဟာတနတ်နဲ့အပြစ်ခံရပြီးဥကောင်းနေလဲထုရိုက်ခံထားရလို့ပိန်ရှုံနေတဲ့အနေအထားကိုတွေ့ရတယ်လို့ပြောပါတယ်မလ3ရက်နေ့မှာလဲအသက်ခံထားရတဲ့အလောင်းနှလောင်းထပ်တွေ့တယ်လို့ပြောပါတယ်တပ်ဖြတ်ခံရတဲ့အထက်မှာမိသားစုဝင်4ဦးပါဝင်သွားသူကတော့သူ့လိုအဖြစ်မျိုးနောက်ထပ်ဘယ်သူမှမကြုံရအောင် NUG အမျိုးသားညီညွတ်ရေးအစိုးရနဲ့နိုင်ငံတကာကပါကူညီပေးကြဖို့တောင်းဆိုထားပါတယ်
အများကြီးကျွန်တော်တို့ပေးဆက်ခဲ့ရတာအများကြီးခံစားခဲ့ရပြီးနောက်ထပ်လည်းကျွန်တော်တို့ပြည်သူလူထုကိုအဲ့လိုမျိုးထပ်ပြီးတော့မဖြစ်စေချင်ဘူးခင်ဗျာကျွန်တော်အနေနဲ့မိသားစု၄ယောက်ပါသွားတဲ့လူတစ်ယောက်အနေနဲ့ပေါ့ကျွန်တော်တောင်းဆိုချင်တာကျွန်တော်လူနောက်ထပ်မိသားစုတွေနောက်ထပ်ပြည်သူတွေမဖြစ်အောင်တက်နိုင်ဆုံးနိုင်ငံတကာရောဝန်ကြီးဌာနတွေရောတက်နိုင်ဆုံးကူညီပေးဖို့ကျွန်တော်နေတောင်းဆိုချင်ပါတယ်ခင်ဗျာ
တာတိုင်းကျေးရွာကလူနေအိမ်ကြီး60ဝန်းကျင်လဲမိရှုခံလိုက်ရတယ်လို့ပြောပါတယ်ရွာနီးဝန်းကျင်မှာရှိတဲ့ကျေးရွာတွေလည်းရွာထဲမှာမနေရဲကြလို့ထွက်ပြေးနေကြတဲ့အခြေအနေရှိတယ်လို့အသက်ခံလိုက်ရတဲ့ထဲမှာပါဝင်တဲ့ကျန်ရစ်သူမိသားစုဝင်တဦးကလည်းပြောပါတယ
်ခုလက်တလုံးမှာကျွန်တော်တို့ရန်ကြီးအရေးကြီးနေတာရန်ကြီးလိုအပ်နေတာကပြည်သူတွေကလည်းကြောက်လန့်နေပါတယ်လုံခြုံမှုမရှိဘူးဆိုပြီးတော့ဒီရွာတွေတွေရွှေ့ဖို့ပြောင်းဖို့တွေလုပ်နေပါတယ်အဲ့ဒါတွေကိုကူညီပံ့ပိုးပေးတဲ့ကျင်းပြတစ်ချက်ကသူတို့မရှိလို့ရှိရင်ရွာကြီးကပြက်လောက်မဲ့အနေအထားကြီးဖြစ်နေလို့ပထမတပြန်မိရှုသွားတယ်ဒုတိယတပြန်ကျတော့လေသူတို့လူမဆန်စွာလှုပ်သွားတယ်ဗျကျွန်တော်ပြောချင်တာကကျွန်တော်မှာအပြစ်ရှိရင်ကျွန်တော်ကိုတတ်သွားလိုက်သူ့မှာအပြစ်ရှိရင်သူ့ကိုတတ်သွားလိုက်ကျွန်တော်လက်ခံတယ်သူတို့လှုပ်တာတွေကလူမဆန်တဲ့လှုပ်ရည်ကြီးဖြစ်တယ်မိန်ကလေးတို့လည်းတတ်တာတော့မှသူတို့မရင်းကျစ်ပြီးမှတတ်သွားတဲ့ပုံစံတွေပြီးတော့ကျန်တဲ့ပြည်သူတွေတတ်တာတော့ရိုးရိုးတန်းတန်းတတ်တာမဟုတ်ဘူးသူတို့ရဲ့ပုံစံတွေကိုကျွန်တော်ခွဲလိုက်တဲ့အခါကျတော့သူတို့ကိုရှေ့ရနေပြီးတော့မှပြေးပြီးနောက်ကနေဆက်ကလေးနဲ့ပြည့်သွားတဲ့ပုံစံတွေကျွန်တော်တို့အနီးနားပတ်ချာလေရွာတွေကလည်းလက်တလုံးမှာကြီးလန့်စားတာဖြစ်နေပါတယ်ကျွန်တော်တို့ရွာဆိုလို့ရှိရင်ပိုးတောင်ဆိုးပါသေးတယ်ဗျတက်နိုင်တဲ့ဘက်ကကူညီဝိုင်းဝန်းပေးကြပါလို့မေတ္တာရက်ခံခြင်းပါတယ
်တာတိုင်ကျေးရွာဟာအေယာဝတီမြင့်နဲ့မူးမြင့်တို့ဆုံတဲ့နေရာမှာရှိပြီးအင်ဂျီ88လုံးရှိတဲ့ရွာတရွာဖြစ်ပါတယ်အခုဖြစ်စဉ်မှာတာတိုင်ရွာကအမျိုးသား14ဦးနဲ့အမျိုးသမီး3ဦးတပ်ဖြတ်ခံလိုက်ရတာလို့ဒေသခံတွေကပြောပါတယ် အန်ယူဂျီလူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကတော့အခုဖြစ်စဉ်ကတပ်တွေအထောက်အထားတွေကိုစနစ်တကျစုဆောင်ရယူထားပြီးနိုင်ငံတကာအခွင့်အရေးနဲ့ရာဇဝမှုဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတွေစီပေးပို့တိုင်ကြားထားတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။တာတိုင်ဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကအခုအချိန်ထိတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။